Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်ဩဂုတ်လ5ရက်အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။တမအင်ဂျင်နိုင်ပ
ါဟုတ်ကဲ့ပါခင်ဗျာဒီမနေ့သတင်းတူတွေထဲမှာဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းကြား82နှစ်ကြာအပြစ်ခတ်ရစဲဖို့သဘောတူညီချက်ရရှိလိုက်တာနောက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာပြည်ခီးစဉ်နဲ့အီဘိုလာရောဂါပိုးအကြောင်းသတင်းတွေကိုတင်ဆက်ပေးမှာပါမင်းဂျင်နိုင
်ကောင်းပါပြီရှင်ဝါရှင်တန်ဒီစီမြို့တော်မှာတော့အမေရိကန်နဲ့အာဖရိကခေါင်းဆောင်တွေအကြီးမားဆုံးထိပ်သီးညီလာခံကိုဒီသတင်းပတ်တွင်ကျင်းပတော့မှာပါမြန်မာအစိုးရနောက်ပြန်လှည့်မှုအမေရိကန်နိုင်ငံသားဝန်ကြီးကယ်ရီတတိပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။တခါအစိုးရပိုင်သတင်းစာတွေအနေနဲ့စာနယ်ဇင်းကျင့်ဝတ်တွေကိုတိတိကျကျလိုက်နာမယ့်အကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်
။ဒီစာနယ်ဇင်းကောင်စီယာယီရဲ့ထုတ်ပြန်တဲ့ကျင့်ဝတ်တွေကကျွန်တော်တို့အခုကျွန်တော်သတင်းစာတွေအတွက်အထောက်အကူဖြစ်တယ်။ကျွန်တော်သတင်းတော့တူတယ်လည်းအထောက်အကူဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကဒီကျင့်ဝတ်ကိုကျွန်တော်လည်းလိုက်နာမယ်။
တရင်းနဲ့စာနယ်ဇင်းလုပ်ငန်းတာဝန်ရှိသူတဦးက VOA ကိုပြောသားတာပါ။သတင်းစီစဉ်အပြည့်မှာအပြည့်အစုံနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တန်ကီထိုက်တို့ကပြောပြပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟားမတ်စ်အဖွဲ့ကြား82နာရီကြာပြစ်ခတ်ရစဲရေးဒီကနေ့အင်ကာနီအစောပိုင်းမှာစတင်ကျုံဝင်ခဲ့တယ်လို့ရေရှည်ပရိပကအဆုံးသတ်ရေးစစ်ဆန်ညှိနှိုင်းနိုင်ဖို့ကြိုးပမ်းချက်တွေအရှိန်မြင့်လာနေပါတယ်။အမေရိကန်အပြစ်ခတ်ရစဲစတင်ပြီးနိုင်ပိုင်းတွင်မှာအစ္စရေးကဂါဇာမှာရှိတဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ဆုတ်ပေးပြီးဒီတပ်တွေကိုဂါဇာအပြင်ဘက်မှာပဲကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေထားနဲ့ဖြန့်ကျက်ချသွားမယ်လို့ကြေညာခဲ့ပါတယ်။ဟာမတ်စ်အဖွဲ့တွေနေဆက်ဖြတ်ပြီးအစ္စရေးနိုင်ငံနဲ့ဝင်ရောက်တိုက်ခိုက်ရမှာသုံးတဲ့လှိုင်ကောင်းပေါင်း32ခုကိုအစ္စရေးကဖျက်ဆီးနိုင်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးအစိုးရဘက်ကအာမခံပြောဆိုမှုတွေရှိတဲ့တိုင်အောင်ဂါဇာနယ်စပ်အနီးအစ္စရေးတောင်ဘက်မှာနေထိုင်ကြတဲ့ဒေသခံတွေကတော့အပြစ်ခတ်ရစဲမှုအပေါ်မှာအယုံကြည်သိမ့်မရှိလာပါဘူး။ဒါဟာအယသအများပြားပါဝင်တဲ့ပါလက်စတိုင်းယန်1800ကျော်တည်ဆုံပြီးအစ္စရေးစစ်သား64ယောက်နဲ့အယသ3ဦးတည်ဆုံခဲ့တဲ့လေးဘက်ကြားစစ်ပွဲတွေအပြီးနောက်ဆုံးကြိုးပမ်းအားထုတ်မှုဖြစ်ပါတယ်။ဒီအရင်ပြစ်ခတ်သဘောတူညီမှုတွေကတော့ပြပြခဲ့ပြီးအဲ့ဒီထဲမှာတောက်ကြနေက3ရက်ကြာအပြည့်ရမဲ့အစီအစဉ်သဘောတူညီမှုရရှိပြီး2နာရီကြာမှာပဲတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါအမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့တုန်းကတော့ဒီအပြည့်ရဲ့သဘောတူညီမှုကိုနှစ်ဖက်စလုံးကလုံးဝအသိမပြုမှုနဲ့ဒါဟာရေရှည်ခိုင်မာတဲ့အဖြေရှာဖို့အတွက်ဥတည်စေနိုင်တယ်လို့လည်းပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းအခုလိုအပြစ်ခတ်ရစဲသဘောတူညီမှုပေါ်ကြီးကြီးစကားပြောခဲ့ပါရယ်နှစ်ဖက်တွေ့ဆုံဆွေးနွေးဖို့အမြန်ဆုံးစတင်ဖို့လိုပြီးအခြေခံကျတဲ့လိုအပ်ချက်တွေအပေါ်သဘောတူညီမှုတွေရရှိအောင်ကြိုးပမ်းဖို့လိုတယ်လို့ပြောဆိုပါရယ်ခင်ဗျာ
အမေရိကန်နဲ့အာဖရိကပူးပေါင်းဆောင်ရွက်မှုပိုမိုခိုင်မာလာစေရေးအမေရိကန်သမ္မတဘရက်အိုဘားမားအစိုးရအဖွဲ့ကအာဖရိကအခြေခံ50လောက်တက်ရောက်နေတဲ့ဝါရှင်တန်က3ရက်ကြာအာဖရိကညီလာခံအတွင်းမှာဆောင်ရွက်နေပါတယ်။တနင်္လာနေ့ညီလာခံဖွင့်ပွဲမှာလုံခြုံရေးကျန်းမာရေးသဘာဝပတ်ဝန်းကျင်အရေးနဲ့အာဂရီလိုက်စားမှုကိစ္စတွေအပါအဝင်အကြောင်းအရာတော်များများကိုထိတွေ့ဆွေးနွေးခဲ့ကြပါတယ်။အာဖရိကလူမှုအခြေပြုအဖွဲ့အစည်းတစ်ခုရဲ့ဆွေးနွေးပွဲတစ်ခုမှာတော့အာဖရိကနိုင်ငံတွေမှာဒီမိုကရေစီအရေးနဲ့တရားအခွင့်အရေးတွေအတွက်တွန်းအားပေးကြဖို့တက်ရောက်လာကြသူတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်။အာဖရိကတိုက်ဟာကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးမှုအများဆုံးနေထဲမှာပါဝင်ပြီးဒီအာဖရိကနိုင်ငံတွေဟာအနာဂတ်ကမ္ဘာဖွံ့ဖြိုးရေးအတွက်ထိထိရောက်ရောက်အထောက်အကူဖြစ်စေမယ်လို့လည်းအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့တာပါ။တနင်္လာနေ့ဆွေးနွေးပွဲမှာတော့အာဖရိကနိုင်ငံတွေကသမ္မတတွေဦးဆောင်ဆွေးနွေးခဲ့ကြပါတယ်။တောင်အာဖရိကသမ္မတဂျက်ကော့ဘ်ဇူမာကတော့အမေရိကန်ပြည်ထောင်စုအနေနဲ့နောက်နှစ်မှာတက်တန်းကုန်ဆုံးတော့မယ်။ကုန်သွယ်ရေးသဘောတူညီမှုတွေအာဖရိကဖွံ့ဖြိုးရေးနဲ့အခွင့်အလမ်းဆိုင်ရာဥပဒေတွေကိုတဖန်သက်တမ်းတိုးဖို့တိုက်တွန်းခဲ့ပါတယ်။ဆိုမာလီယာသမ္မတကတော့လုံခြုံရေးကိစ္စတွေပေါ်မှာအဓိကထားဆွေးနွေးခဲ့ပြီးအာဖရိကအရှေ့ပိုင်းကပြည်သူတွေရဲ့ဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာအစွန်းရောက်တွေကချင်းချောက်နေပါတယ်လို့ပြောဆိုခဲ့တာပါ။အီသီယိုးပီးယားဝန်ကြီးချုပ်ကတော့ယာတိဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားကတော့အမေရိကအာဖရိကစီးပွားရေးဆိုင်ရာညီလာခံမှာဒီကနေ့အင်ကာနေမှာမင်ကွန်ပြောကြားဖို့ရှိပြီးဗုဒ္ဓဟူးနေ့မှာတော့စီးပွားရေးဖွံ့ဖြိုးမှုဒေတာရင်းလုံခြုံရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတို့ကိုအဓိကထားဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်ရှင်
လိုင်ဗီးရီးယားနိုင်ငံကတာဝန်ရှိသူတွေအားအီဘိုလာရောဂါပိုးကူးစက်ခံပြီးသေဆုံးခဲ့သူတွေရဲ့ရုပ်လောင်းတွေကိုလင်းလင်းမြန်းမြန်းတကြုံနိုင်မှုအားထုတ်ကြိုးပမ်းနေကြပါတယ်။ကျန်းမာရေးစနစ်ချွေးယွင်းမှုကြောင့်တချို့နေရာတွေမှာရောဂါကြောင့်သေဆုံးခဲ့သူတွေရဲ့ရုပ်လောင်းတွေကိုဒီတိုင်းစွန့်ပစ်ထားတာတွေမြေမြေမြုပ်ဖဲရပ်ပေါင်းများစွာထားတာတွေရှိတဲ့အကြောင်းဒေတာရင်းမီဒီယာတွေကထုတ်ပေါ်ပြောဆိုကြပါတယ်။တနင်္ဂနွေနေ့ကမွန်ရိုဗီမြို့တော်ကတနေရာမှာဆိုရင်လဲသေဆုံးသူ40နီးပါးရဲ့ရုပ်ကြွင်းတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။လိုင်ဗီးရီးယားပြင်ကြားရေးဝန်ကြီးလီဝစ်ဘရောင်ကတော့လူလူတွေစီကနေဝေဖန်ပြောဆိုမှုတွေအပေါ်တုံ့ပြန်ဖို့တာဝန်ရှိသူတွေအနေနဲ့အဆင်သင့်မဖြစ်သေးဘူးလို့ပြောပါရဲ။အဲဒီနောက်မှာတော့သမရအဲလန်ဂျွန်ဆန်ဆာလီဖ်ကတေဆုံးသူတွေရဲ့ရုပ်လောင်းတွေကိုမီးရှို့တကြဖို့အမိန့်ပေးခဲ့ပါရဲ။တနင်္လာနေ့အစောပိုင်းကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအီဘိုလာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်တေဆုံးသူတွေနဲ့ပတ်သက်တဲ့စာရင်းကိုထုတ်ပြန်ရမှာဆီယာလီယွန်လိုက်ဘီးရီးယားနဲ့ဂီနီယာနိုင်ငံကယောဂါပိုးကူးစက်ခံရပြီးသေဆုံးသူတွေအကြောင်းပါဝင်ပါတယ်။အနောက်အာဖရိကတိုင်းပြည်တွေမှာယောဂါကူးစက်ခံရသူပေါင်း1600ကျော်ရှိနေပြီးအဲ့ဒီထဲကလိုက်ဘီးရီးယားမှာသေဆုံးသူ255ယောက်အပါအဝင်လူပေါင်း900နီးပါးသေဆုံးခဲ့ပါတယ်။ဒီဒေါ်တွင်အီဘိုလာယောဂါကူးစက်ခံရတဲ့အမေရိကန်သံတမန်ပြုအဖွဲ့ဝင်တဦးကိုအထူးလေရင်နဲ့လိုက်ဘီးရီးယားနိုင်ငံကနေပြန်လည်ခေါ်ဆောင်လာခဲ့ပါတယ်။နန်စီရိုက်ဘိုးကိုဒီကနေ့မနက်စောပိုင်းကမော်ရိုဗီးယားကနေခေါ်ဆောင်လာခဲ့တာဖြစ်ပြီးအမေရိကန်ပြည်တော်စုကိုအင်္ဂါနေ့နှောင်းပိုင်းမှာရောက်ရှိမှာဖြစ်ပါတယ်အမေရိကန်ရှေ့တောင်ပိုင်းအတ္တလန်တာမြို့မှာရှိတဲ့ Emory Tech သို့ဆေးရုံမှာကုသမှုပေးမှာပါလိုင်ဘီးရီးယားနိုင်ငံမှာလူနာတွေကိုကုသပေးရင်အီဘိုလာရောဂါကူးစက်ခံရတဲ့တခြားအမေရိကန်ဆရာဝန်တဦးကိုလည်းအဲ့ဒီဆေးရုံမှာပဲဆေးကုသပေးနေတာပါခရီးယန်အဖွဲ့ကတာဝန်ရှိသူတွေကတော့ဒေါက်တာကန့်ဘရန်လီကိုလိုင်ဘီးရီးယားကမထွက်ခွာခင်အီဘိုလာရောဂါအတွက်ဆေးအစ်စ်တမျိုးနဲ့ကုသပေးခဲ့တဲ့အပြင်အသက်14နှစ်အရွယ်အီဘိုလာရောဂါပျောက်ကင်းသူစီကနေသွေးယူပြီးသွင်းပေးခဲ့ရပါတယ်အဲ့ဒီအသက်14နှစ်အရွယ်ယောက်ျားလေးတယောက်ကိုဒေါက်တာဘရန့်လီကပဲကုသပေးခဲ့တာပါအမေရိကန်ပြည်ထောင်စုနယူးယောက်ဆေးရုံမှာလည်းအီဘိုလာဗိုင်းရပ်စ်ရှိမရှိသံသယဖြစ်ပေါ်ရာအမျိုးသားတဦးကိုစစ်ဆေးနေပါတယ်တနင်္လာနေ့အစောပိုင်းတုန်းကခန္ဓာကိုယ်အပူချိန်မြင့်ပြီး1 byte အစာရင်ပြဿနာရှိနေတဲ့အတွက်သူဟာအရေးပေါ်ကန်းကိုရောက်ရှိလာတာဖြစ်ပြီးသူ့ကိုတီးခြားခွဲထားခဲ့တယ်လို့ Mount Sinai ဆေးရုံကတာဝန်ရှိသူတွေကပြောပါရယ်အဲ့ဒီသူဟာအီဘိုလာဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကိုခီးသွားခဲ့သူဖြစ်ပြီးယောဂအခြေအနေကိုတော့တီးခြားထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ရုရှားလိုလာတဲ့ယူကရိန်းသဘုံတွေထိမ့်ချုပ်ထားရာယူကရိန်းအရှေ့ပိုင်းဒေါညက်စ်မြို့ကိုပြန်လည်သိမ်းယူဖို့အတွက်ပြင်ဆင်မှုတွေလှုပ်ဆောင်နေပြီလို့ယူကရိန်းကာကွယ်ရေးကောင်စီကပြောပါရယ်ဒေါညက်စ်မြို့ဟာဆိုရင်ယူကရိန်းအစိုးရထံကနေခွဲထွက်ပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေကြတဲ့ရုရှားလိုလာသူယူကရိန်းခွဲထွက်ရေးသမားတွေအခိုင်အမာချေကုပ်ယူထားတဲ့နောက်ဆုံးမြို့ဖြစ်ပါရယ်ကာကွယ်ရေးဆိုင်ရာပြောခွင့်ရအန်ဒရီယာလိုင်ဆန်ကိုကအသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပေမဲ့ယူကရိန်းစစ်တပ်ကစီစဉ်နေတဲ့ထိုးစစ်ကနေဒေါညက်စ်မြို့ကနေထွက်ပြေးနိုင်စေရေးအတွက်လူသားချင်းစာနာထောက်ထားမှုအဖြစ်နဲ့လမ်းတွေဖွင့်ထားတဲ့အကြောင်းနဲ့ထွက်ပြေးလာကြသူတွေအတွက်အစိုးရကယာယီခိုလုံစခန်းတွေဖွင့်ထားပေးမယ့်အကြောင်းပြောခွင့်ရကပြောပါတယ်ယူကရိန်းကာကွယ်ရေးဌာနပြောခွင့်ရရဲ့အခုပြောကြားချက်တနင်္လာနေ့မှာထွက်ပေါ်လာပြီးနောက်မှာတော့ရုရှားနယ်စပ်အနီးမှာယူကရိန်းအစိုးရတပ်တွေထိုးစစ်ဆင်မဲ့အရေးဆိုင်ငံ့ထားဖို့တောင်းဆိုထားတဲ့ရုရှားတို့ကစစ်အင်အားတောင့်တင်းမှုကိုပြသတဲ့စီးရဲလေ့ကျင့်မှုကြီးတစ်ခုကိုလှုပ်ဆောင်လိုက်ပါတယ်ရုရှားတို့ရဲ့၅ရက်ကြာစီးရဲလေ့ကျင့်မှုအတွင်းမှာစစ်လေယာဉ်တွေရဟတ်ယာဉ်တွေယာဉ်နဲ့ချီပါဝင်မှာဖြစ်ပြီးလေယာဉ်ပြည့်အမြောက်တွေလည်းပါဝင်မယ်လို့ရုရှားအနာပိုင်တို့ကကြေညာထားပါတယ်ရုရှားအစိုးရဟာရုရှားလိုလားသူယူကရိန်းသဘုံတွေကိုလက်နက်တပ်ဆင်ပေးနေပြီးပြီးခဲ့တဲ့လယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရတဲ့မလေးရှားခီးတယ်တင်လေရင်ကိုပြစ်ချဖို့မစ်ဆိုင်ဒုံးချီနဲ့ပြစ်ချနိုင်ခဲ့အောင်ကူညီပေးခဲ့တယ်ဆိုပြီးလဲယူကရိန်းအမေရိကန်ပြည်တော်စုနဲ့ဥရောပမဟာမိတ်တွေကဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာအစိုးရအနေနဲ့လူခွင့်ဆိုင်ရာအလေးထားဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုသွားမယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတဦးကပြောလိုက်ပါတယ
် I can anticipate that Secretary Kerry will press Burma's leaders as he and
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတိုးတက်အောင်ဆောင်ရွက်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်မယ်လို့ပြောဆိုသွားခဲ့တာပါဒါအပြင်2015ခုနှစ်မှာကျင်းပမဲ့ထွေထွေရေးကောက်ပွဲတွေအတွက်ပြင်ဆင်နေတာတွေကိုလည်းလေ့လာမယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကတင်းတောက်တွေကိုတင်းလာနေမှာပြောခဲ့တာပါမြန်မာနိုင်ငံမှာတည်တာထင်ရှားတဲ့တိုးတက်မှုတွေရှိမလားဘူးဆိုရင်နောက်ထပ်အလျှော့ပေးလိုက်တာမျိုး လိုက်လျောတာမျိုးတွေမလုပ်ဖို့အမေရိကန်လွှတ်တော်အမတ်90ကျော်ကသမ္မတဥဘာမာအစိုးရကိုပြီးခဲ့တဲ့သတင်းပတ်မှာပဲတိုက်တွန်းခဲ့ပါသေးတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနေပြည်တော်မှာကျင်းပမဲ့ ARF အာဆီယံဒေသရင်းဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ဖို့ဒီသတင်းပတ်ကမှမြန်မာနိုင်ငံစီပထမဆုံးအချိန်လာရောက်မှာပါ။ ARF အစည်းအဝေးအတွင်သူနောက်ထပ်အဓိကပြောမယ့်ကိစ္စရပ်တွေထဲမှာမြမအင်းနီဂျင်တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတွေအကြားပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်မှာတင်းမာမှုတွေကိုရှော့ချရေးပါဝင်ပတ်သက်နေတဲ့နိုင်ငံအားလုံးကလှုံ့ဆော်ကြဖို့နေပြည်တော်အစည်းအဝေးအတွင်းအမေရိကန်ကအဆိုပြုလို့ရှိပါတယ်ခင်ဗျာ
။ဒေသရင်းတည်ငြိမ်ရေးကိုထိခိုက်စေတဲ့တရုတ်တို့ရဲ့လှုံ့ဆော်ချက်အဖြစ်ဂျပန်တို့ဘက်ကယူဆထားတာတွေကိုတဖန်သတိပေးသွားဖို့အတွက်ဂျပန်တို့ကနှစ်ပတ်လည်ကာကွယ်ရေးဆိုင်ရာမူဝါဒစာရမှာဖော်ပြလိုက်ပါတယ်။ဂျပန်တို့နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပါဝင်နေတဲ့အရှိတရုတ်ပင်လယ်ပြင်တစ်စိတ်တစ်ပိုင်းကိုတရုတ်တို့ကလေကြောင်းကာကွယ်ရေးဆောင်အဖြစ်အတော်လေးအန္တရာယ်ရှိစေတဲ့ကြေညာချက်အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းစက္ကူပြူစာရန်လို့ခေါ်တဲ့ဒီမူဝါဒဆိုင်ရာကြေညာချက်မှာဂျပန်ကဖော်ပြပါဗျာ။အရှိတရုတ်ပင်လယ်ပြင်တစ်စိတ်တစ်ပိုင်းကိုလေကြောင်းကာကွယ်ရေးဆောင်အဖြစ်တရုတ်တို့ရဲ့ကြေညာချက်ဟာဆိုရင်လက်ရှိအခြေအနေတွေကိုတစ်ဖက်သက်ပြောင်းလဲဖို့ကြံစည်အားထုတ်မှုသာဖြစ်ပြီးဒီလိုလှုံ့ဆော်မှုကြောင့်မျှော်လင့်မထားတဲ့အကျိုးဆက်တွေဖြစ်စေနိုင်တယ်လို့ဂျပန်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာအတည်ပြုလိုက်တဲ့ဒီစက္ကူပြူစာတမ်းကဖော်ပြထားပါတယ်ရှင်
ယူနန်ပြည်နယ်အနောက်တောင်ဘက်မှာအင်အားပြင်းငလင်လွတ်ခတ်ပြီးတဲ့နောက်ပြိုကျပျက်စီးခဲ့တဲ့နေအိမ်ထောင်ပေါင်းများစွာကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆက်လက်ရှာဖွေနေကြပါတယ်။မြို့ပြကနေအလံဝဲရဲ့ Long To Shan မြို့အနီးမှာဗဟိုပြူပြီးတနင်္ဂနွေနေ့ကပြင်းအား6တက်သမတ်ရှိတဲ့ငလင်လွတ်ခဲ့တာကြောင့်လူ400ကျော်သေဆုံးခဲ့ပြီး12ယောက်ပျောက်ဆုံးနေပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့မြန်မာနိုင်ငံမှာပြန်ကြားရေးဝင်ကြီးတက်ခန့်အပ်ပြီးတဲ့နောက်မြန်မာသတင်းမီဒီယာလောကမှာဘလို့အပြောင်းလဲတွေရှိလာတယ်လဲဆိုတာကြားဖို့ရှိပါတယ်။ American သမ္မတ Barack Obama ဟာဒီသတင်းပတ်ထဲမှာ Africa နဲ့ American ပြည်ထောင်စုတို့ကြားဆက်ဆံရေးတိုးတက်စေဖို့ Washington DC မြို့တော်မှာ Africa ကောင်ဆောင်တွေနဲ့အကြီးမားဆုံးထိပ်သီးညီလာခံကိုတာဝန်ယူကျင်းပနေပါတယ်။အခုလိုထိပ်သီးညီလာခံကျင်းပခြင်းအဖြစ်လူမှုအခြေပြုအဖွဲ့အစည်းတွေကိုအားဖြည့်ပေးရေးအခြေခံရန်တရားအဆောက်အုံမှာယင်းနီးမြုပ်နယ်ရေးစားနပ်ရိက္ခာဖူလုံရေးအပြင်အမေရိကန်အစိုးရခေတ်အဆက်ဆက်ကလစ်လျူရှုထားခဲ့တဲ့အာဖရိကတိုက်နယ်ကုံသွဲမှုတိုးတက်လာအောင်အားဖြည့်ပေးနိုင်ဖို့သမ္မတဥဘာမာကမျှော်လင့်ထားတာပါအကြောင်းဆောင်ကတော့အင်ဖြူရောမှာရှိနေတဲ့ VOA သတင်းတော်လူးဝစ်ရာမီရက်စ်သတင်းပေးပို့ထားတာကိုဒေါ်လလတန်းကပြောပြမှာပါရှင်
ကမ္ဘာ့ရဲ့စီးပွားရေးတိုးတက်မှုအမြန်ဆုံး10နိုင်ငံအနေနဲ့6နိုင်ငံရှိနေတဲ့အာဖရိကအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့သဘောထားအမြင်တွေပြောင်းဖို့အချိန်တန်ပြီလို့သမ္မတဥဘာမာကယုံကြည်ထားတာဖြစ်ပါတယ်။အာဖရိကမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့အချိန်တန်ပြီလို့လည်းသမ္မတကပြောပါတယ
်။ It enormous progress over the last several years in not just providing traditional aid to Africa.
လုံခဲ့တဲ့အနေငယ်အတွင်းမှာအာဖရိကကိုတမျိုးကြအထောက်အကူပေးမှုတွေအပြင်အာဟာရဓာတ်ချို့တက်မှုကိုရင်ဆိုင်နေရတဲ့နိုင်ငံတွေနဲ့ AIDS ရောဂါပြန့်ပွားနေတဲ့နိုင်ငံတွေကိုအကူအညီပေးခဲ့ရုံမကကုန်သွယ်ရေးမှာဘလို့မိတ်ဖက်လက်တွဲလှုပ်ဆောင်နိုင်မလဲစီးပွားရေးလုပ်ငန်းတွေကိုဘလို့လုပ်ကိုင်နိုင်မလဲဆိုတာတွေလည်းပြုလုပ်ခဲ့ရမှာတိုးတက်မှုတွေအတော်လေးရခဲ့ပါတယ
်ဒါပေမဲ့လို့လေ Ethiopia ခေါင်းဆောင်နဲ့ American ပြည်ထောင်စုကဆက်ဆံနေတာကိုမချေနှက်လို့ဝါရှင်တန်မြို့တော်လမ်းမတွေပေါ်မှာဆန္ဒပြမှုတွေရှိနေပါတယ်။အာဂရီလိုက်စားပြီးဖိနေတဲ့အစိုးရတွေအုပ်ချုပ်နေတဲ့နိုင်ငံတွေနဲ့ယင်းနှမြုံနှံတာဟာအန္တရာယ်ရှိတယ်ဆိုတာကိုဆန္ဒပြသူတွေကသတိပေးလိုကြတဲ့အတွက်ဖြစ်ပါတယ်။အာဖရိကကိုအထောက်အကူပေးဖို့နဲ့ယင်းနှမြုံနှံဖို့စဉ်းစားရမှာအမေရိကန်ပြည်ထောင်စုတွေနဲ့ပပျောင်အောင်လုပ်နေတဲ့ဒီဆိုးရွားလှတဲ့အစိုးရတွေရဲ့အပြုမူတွေကိုအားပေးရမရောက်စေဘူးလေ။တီထားရမှာဖြစ်တယ်လို့အာဖရိကအရေးကျွမ်းကျင်သူ Jennifer Cook ကပြောပါတယ
် Enduring challenge and the US I think has
ဒါဟာအမြဲပဲရင်ဆိုင်နေရတဲ့အကဲဆတ်မှုပါပဲ American ပြည်ထောင်စုအနေနဲ့ထောက်ကူပေးရမှာကျမရေးပဲဖြစ်ဖြစ်လုံခြုံရေးပဲဖြစ်ဖြစ်ဖိနေနေတဲ့အစိုးရတွေကိုအားဖြည့်ပေးရမရောက်စေဘူးသူတို့လက်ထက်အထောက်အကူတွေမရောက်စေဘူးတီထားရမှာဖြစ်ပါတယ်အထူးသဖြင့် American ကလုံခြုံရေးအကျိုးစီးပွားရဆက်ဆံရမယ့်နိုင်ငံတွေနဲ့ဒါဟာတိတ်ကိုသတိထားကင်တွေရမယ်ကိစ္စဖြစ်ပါတယ်လို့ Miss Cook ကပြောသွားတာဖြစ်ပါတယ်။အာဖရိကခေါင်းဆောင်တွေကိုအခုလိုထိပ်သီးညီလာခံတက်ဖို့ဖိတ်ကြားပြီးသူတို့တွေကိုဆုံးမနှားချရမယ်ဆိုရင်လေဒါဟာတိတ်မတင့်တော်လှဘူးလို့ကဲခတ်တွေကပြောကြပါတယ်။အာဖရိကရဲ့ယဉ်ကျေးမှုထုံတမ်းအစဉ်လာတွေနဲ့ပြောင်းလဲဖို့လိုအပ်တာတွေရှိတာတွေကိုလေ Mr. Obama ကထောက်ပြဖို့ရှိပါတယ်။ထိပ်သီးညီလာခံမတိုင်မီအာဖရိကလူငယ်တွေနဲ့တွေ့ဆုံစဉ်ကသမ္မတက ရင်ကျင်းမှုအစဉ်လာတွေကိုထိမ့်သိမ့်ဖို့လိုအပ်ပြီးမဲ့လို့လေမြို့သမီးတွေရဲ့လေအင်ကာလှိဖြတ်တဲ့ရှေးရိုးအစဉ်လာကတော့လူမဆန်တဲ့အတွက်ဖျောက်ဖျက်ဖို့တင့်တယ်လို့ပြောခဲ့တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာအနေထားရအရေးပါလာတဲ့ယူဂန္ဒါလိုနိုင်ငံတွေမှာလိင်တူဆက်ဆံမှုကိုဆန့်ကျင်တာတွေကိုလည်းသမ္မတကပြစ်တင်ဝေဖန်မှုရှိပါတယ်။လိင်တူဆက်ဆံမှုတချို့ဖြစ်ရတွေကိုထောင်နဲ့တသက်ချမှတ်တဲ့ဥပဒေတွေကိုအခုတော့ပယ်ဖျက်တာတွေ့ရပေမဲ့လို့လေဒီပေါ်ဆန့်ကျင်မှုကြောင့်ယူဂန္ဒါနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံမှုကတင်းမာခဲ့တာတွေရှိပါတယ်။သမ္မတဥပမာအနေနဲ့ကတော့ဆက်ဆံရေးမပြတ်ပြားစေပဲသူပါကျင်တဲ့အမှားစကားကိုနီးလမ်းမှန်ကန်စွာနဲ့ပါနိုင်ဖို့လိုအပ်တယ်လို့လည်းအကဲခတ်တွေကပြောကြပါတယ်။ဒီပြဿနာတွေကလွဲလို့အာဖရိကမှာမစ္စတာဥပမာရဲ့ရည်မှန်းချက်တွေကတော့အမေရိကန်အစိုးရနဲ့လျင်မြန်စွာတိုးတက်နေတဲ့အာဖရိကကြားဆက်ဆံရေးကောင်းမွန်စေဖို့ကြိုးပမ်းသွားဖို့ပဲဖြစ်ကြောင်းပါရှင်။
ရရှိမှခင်စစ်စိုးရတွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းစူပူမှုတစ်ခုအဖြစ်နဲ့သာသဘောထားခဲ့ကြတဲ့ရှင်းလင်းလုံးလူမှုအုံကြွမှုကိုဒီမိုကရေစီအရေးလှုပ်ရှားမှုတစ်ခုလို့အာဏာပိုင်တွေကဘယ်အချိန်ကျမှအတိမတ်ပြုလက်ခံကြမယ်လို့ယူဆပါသလဲ26နှစ်အထိရှိလာတဲ့အခုချိန်အထိလူမှုလှုပ်ရှားမှုအဖြစ်အတိမတ်မပြုနိုင်တာဟာဘာကြောင့်ပါလဲဆိုတာကိုအင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-2-3-8-2-5-5-5-4ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။နောက်ထပ်2နာရီကြာထုတ်လွှင့်မယ့်အစီအစဉ်မှာအင်္ဂါနေ့ညတိုက်ရိုက်လှိုင်းလိုက်အစီအစဉ်ကိုတင်ဆက်မှာမို့သောတာရှင်တွေပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။မြန်မာနိုင်ငံမှာကျင်းပမဲ့ ARF ASEAN ဒေတာတွင်အစည်းအဝေးကိုတက်ရောက်မဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry အနေနဲ့မြန်မာနိုင်ငံရေးအတွက်ဒီမြန်မာအစိုးရကိုဖိအားပေးပြောဆိုမှုတွေလုပ်ဖို့တိုက်တွန်းမှုတွေအတော်များများရှိနေပါတယ်။အဲ့ဒီတည်းမှာ New York အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးလည်းပါဝင်ပါတယ်။ဒီအကြောင်းစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညိုကပြောပြမှာပါရှင်။
နိုင်ငံရေးဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံနိုင်ငံရေးနောက်ပြန်လှည့်လာတဲ့အခြေအနေပေါ်မှာမြန်မာအစိုးရကိုဖိအားပေးဖို့ဆိုပြီးတော့ဒီ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အပါဝင်လူခွင့်ရေးဖွဲ့တွေဘာသာရေးဖွဲ့တွေလွှတ်တော်မှတ်တွေက Mr. Kerry အခုဒီမြန်မာနိုင်ငံမှာတွားခင်မှာတွန်းအားပေးနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးဟာနောက်ပြန်လှည့်နေပြီလို့ HRW အရှဌာနအမှုဆောင်ညွှန်ကြားရေးမှူး Brett Adams က VOA မြန်မာပိုင်းကိုပြောပါတယ်
။ The reform process has hit a ceiling. In other words, it's not going any higher.And in many ways it's getting worse and the United States and a lot of donors have been pretty silent about
ပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာထပ်ဖြစ်မလာတော့ပဲရပ်တန့်သွားပါပြီအခြေအနေအတော်များများမှာပိုဆိုးလာပါတယ်အမေရိကန်ပြည်ထောင်စုရောတခြားအလူရှင်တွေပါဒီကိစ္စကိုအတော်လေးနှုတ်ဆက်နေကြပါတယ်ပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေနေကွေးသွားတယ်ဆိုပြီးတော့ပဲဟန်ဆောင်ဖို့ကြိုးစားနေကြပါတယ
်မြန်မာနိုင်ငံတွင်2011ခုနှစ်ရဲ့သမ္မတဦးသိန်းစိန်တက်လာပြီးတဲ့နောက်ပိုင်းနှစ်နှစ်လောက်အထိအပြောင်းလဲတွေရှိခဲ့ပေမဲ့နောက်တစ်ချိန်ဒီ2015ရွေးကောက်ပွဲလုပ်ဖို့တနစ်တာပဲလူရောတဲ့အခုချိန်မှာအပြောင်းလဲတွေရပ်တန့်လာသလိုဖြစ်နေတယ်လို့မြမအရေးလေးလာသူတချို့ကသုံးသပ်သလိုပဲဒီ HRW ကလည်းဒီလိုပဲရှုမြင်ပါလေအရင်ပြောင်းလဲမှုလုပ်ငန်းတွေမှာလည်းဒပိုင်းတစနဲ့မအောင်မမြင်ဖြစ်နေတယ်လို့ HRW က Brett Adams ကပြောပါတယ
် When in fact what we can see is that on the political side the army has refused to amend the constitution to allow
အောင်ဆန်းစုကြည်ရောင်းငွေမနာသမာကြည်ပါအောင်ဆန်းစုကြည်ကိုသမရဖြစ်လာနိုင်မှုဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကညှဉ်းဆန်နေတယ်။အရေးကြီးဆုံးကလက်ရှိဖွဲ့စည်းပုံအရလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းထိမ့်ချုပ်ထားသလိုအစိုးရလောက်ရက်ထီမှာစစ်တပ်ကမကြံ့ရင်ဗီတို3ပယ်ချနိုင်တဲ့အခြေအနေရှိနေတာပါ။ဒါဟာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မဟုတ်ပါဘူး။စစ်တပ်တပိုင်းအုပ်ချုပ်တဲ့စနစ်ပါဆန္ဒပြနိုင်ခွင့်အတွက်ဥပဒေအရဖြေလျှော့လိုက်ပေမဲ့မြေယာသိမ်းတဲ့အပေါ်ကန့်ကွက်သူတွေအဂရီလိုက်စားမှုကိုကန့်ကွက်သူတွေစတဲ့ဆန္ဒပြသူတွေကိုတခြားရာဇဝတ်မှုတွေနဲ့ဖမ်းဆီးတာတွေအတော်များများရှိပါတယ်။ရွန်ဂျာမွတ်စလင်တွေပေါ်နှိပ်စက်မှုတွေကလည်းမရက်သေးပါဘူး။ပြီးခဲ့တဲ့နှစ်တုန်းကမီးလောင်တိုက်သွင်းခံရတဲ့ကျေးရွာသားတွေဟာစိုးစိုးဝါးဝါအခြေအနေရှိတဲ့ဒုက္ခသည်စခန်းတွေမှာနေနေရတော့မှလူသားချင်းစာနာကူညီမှုအဖွဲ့တွေကတော့သူတို့ကြုံသမျှတွေတဲ့အဆိုးဝါးဆုံးဒုက္ခသည်စခန်းတွေလို့ပြောကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းတကယ်ကိုနောက်ဆုံးရလဒ်ထွက်မလာသေးပါဘူး။စစ်တပ်ကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာပိုင်းဖြတ်မှုမရှိတာကြောင့်ပါ
အမေရိကန်ပြည်ထောင်စုမှာဒ ီသမ္မတဥပမာတက်လာပြီးတဲ့နောက်အေရှားပိဗစ်မူဝါဒအာရှကိုအလေးပေးတဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲကျင့်သုံးခဲ့ပြီးတော့ဒီမူဝါဒရလဒ်ဖြစ်နေမြန်မာနိုင်ငံရဲ့ပြုရင်ပြောင်းလဲမှုတွေကိုဒီအစိုးရတာဝန်ရှိသူချို့ကထောက်ပြပြောဆိုလေးရှိပါတယ်အရှာ W ကတော့ဒါကိုလက်မခံပါဘူးတကယ်တမ်းမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲအောင်မြင်လာဖို့ဆိုရင်တော့အရင်တုန်းကရှိခဲ့တဲ့ဖိအားမျိုးတွေကိုဆက်ကျင့်သုံးဖို့ Brett Adams ကတိုက်တွန်းပါတယ
် Kerry should not try to pretend that this is a big success story There are a lot of people in the Obama administration who are trying to pretend that Burma is a success
မနက်ငယ်ဟာတကယ်ကိုရလကောင်းတရက်လိုမျိုးဥမာပြဖို့ Mr. Kerry အနေနဲ့မကြိုးစားသင့်ပါဘူးအမမဆိုးရတဲ့ကအတော်များများကမြန်မာနိုင်ငံဟာအစိုးရမူဝါဒရဲ့ရလဒ်ကောင်တစ်ခုလိုမျိုးဟန်ဆောင်ပြသဖို့စူးစမ်းနေကြပါတယ်။တကယ်ကမပြီးပြတ်သေးတဲ့ဇလန်းပါ။တကယ်ကိုအောင်မြင်မှုရလဒ်ကောင်ဖြစ်လာဖို့ဆိုရင်တော့အကောင်းဆုံးကမြန်မာဆိုးရအနေနဲ့သူတို့ဂတိအတိုင်းပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့ဖိအားပေးရမှာပါ။အခုအချိန်ထိမြန်မာဆိုးရဘက်ကသူတို့ဂတိအတိုင်းပြီးပြတ်အောင်မလုပ်သေးပါဘူး။
မြန်မာနိုင်ငံပေါ်မှာအမေရိကန်နိုင်ငံကြီးမူဝါဒကိုပြန်လည်သုံးသပ်ပြီးတော့လက်ရှိရှိထားတဲ့ဖိအားပေးစနစ်နဲ့တန်ခတ်မှုတွေကိုကျင့်သုံးဆောင်ရွက်ဖို့ဆိုပြီးတော့အမေရိကန်အောက်လွှတ်တော်မှ80ကျော်ကလည်းမစ္စတာကယ်ရီထန်ကိုပြီးခဲ့တဲ့သတင်းပတ်ကစာရေးသားတောင်းဆိုခဲ့ကြပါတယ်။အထူးသဖြင့်ကတော့ဒီပြုပြင်ပြောင်းလဲရေးမှာအဟန့်တားရှိတဲ့သူတွေကိုပြစ်မှတ်ထားအရေးယူပေါ်ပါ။အမေရိကန်နိုင်ငံကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆာကလည်းအခုလာမယ့်နိုင်ငံကြီးဝန်ကြီးကယ်ရီရဲ့ခီးစဉ်တွင်းမှာမြန်မာနိုင်ငံရဲ့အပြောင်းလဲတွေအထူးသဖြင့်ဆိုတော့2015ခုနှစ်ရွေးကောက်ပွဲအတွက်အလားအလာအခြေအနေတွေကိုစူးစမ်းသုံးသပ်သွားဖို့ရှိတယ်လို့အခုလာစားပိုင်းကပြောခဲ့ပါတယ်။မြန်မာနိုင်ငံဟာလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတာမို့လို့အာဆီယံဒေသအစည်းအဝေးတွေကိုလက်ခံကျင်းပပေးနေရတာကြောင့်အရှေ့အာရှဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲကိုလည်းဒီလာမယ့်နိုဝင်ဘာလမှာလက်ခံကျင်းပရမှာဖြစ်ပါတယ်။အဲဒီအစည်းအဝေးကိုသမ္မတဥပမာကူရိုင်းလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ
။ကိုသားညိုဦးပါရှင်။သတင်းသမားတွေလိုက်နာကျင့်သုံးတဲ့စာနယ်ဇင်းကျင့်ဝတ်တွေကိုပြန်ကြားရေးဝန်ကြီးဌာနကထုတ် వే တဲ့အစိုးရပိုင်သတင်းစာတွေကလည်းလေးစားလိုက်နာမယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်။သမရနဲ့စာနယ်ဇင်းကောင်စီတွေ့ဆုံပြီးနောက်ပိုင်းအခုလိုကြေညာလိုက်တာပါ။ပြန်ကြားရေးဝန်ကြီးတစ်ခန့်အပ်ပြီးတဲ့နောက်မှာမြန်မာသတင်းမီဒီယာစာနယ်ဇင်းလောကမှာဘလို့အပြောင်းလဲတွေရှိနေတယ်ဆိုတာကိုတော့မတ်စုမွန်ကပြောပြမှာပါရှင်။
အရင်ကသတင်းမီဒီယာထိန်းချုပ်မှုတွေတင်းတင်းကြပ်ကြပ်ထားခဲ့တဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းမီဒီယာလွတ်လပ်ခွင့်အတော်အသင့်ရလာခဲ့တာပါ။သတင်းမီဒီယာကိုထိန်းချုပ်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနမှပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာနှုတ်ထွက်ခွင့်ပေးခဲ့တဲ့နောက်ပိုင်းသမရဦးသိန်းစိန်ကအမည်တင်သွင်းခဲ့တဲ့ဒုပြန်ကြားရေးဝန်ကြီးဦးရထွတ်ကိုပြန်ကြားရေးဝန်ကြီးအဖြစ်နဲ့ဩဂတ်လ၁ရက်နေ့မှာတော့ပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့နိုင်ငံတော်သမရယုံကအတည်ပြုခံအပ်လိုက်တာဖြစ်ပါတယ်မကြသေးခင်ကသတင်းသမားတွေဖမ်းဆီးထောင်ချအပြစ်ပေးခံရတဲ့အနေအထားမှာသတင်းသမားတွေရဲ့စာနယ်ဇင်းကျင့်ဝတ်လိုက်နာမှုအားနည်းတယ်လို့အစိုးရဘက်ကဝေဖန်မှုတွေရှိခဲ့ပြီးတဲ့နောက်သတင်းသမားတွေနဲ့အာဏာပိုင်တွေကြားအခြေအနေကတင်းမာခဲ့တာပါဒီအခြေအနေမှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်ပြန်ကြားရေးဝန်ကြီးတဲ့ဦးရဲထွတ်တို့တွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်တချို့ရရှိခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီကဦးစောတက်ထွေးကပြောပါတယ်ဒီသဘောတူညီမှုတွေထဲမှာသတင်းမီဒီယာတွေကြားလှုပ်ဆောင်တဲ့ကျင့်ဝတ်ပိုင်းဆိုင်ရာအချက်တွေပါဝင်ခဲ့တာနဲ့ပတ်သက်ပြီးတော့
ဒီရလကဒီနေရာကလာတယ်လဲဆိုတော့ပြီးခဲ့တဲ့ရပိုင်းအတွင်းမှာကျွန်တော်တို့နဲ့သမရနဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီကကျွန်တော်တို့ဒီမီဒီယာနဲ့အစိုးရကြားမှာကျွန်တော်တို့က engagement လုပ်ပေးမယ်အကြီးဆုံးအဖွဲ့အစည်းဖြစ်ကျွန်တော်တို့နှစ်ဖက်လုံးကအသိအမှတ်ပြုပြီးတော့မှဒီရလပေါ်လာတယ်လို့ယူဆပါတယ်။နောက်နံပါတ်2ကပြန်ကြ ాయి ဝင်ကြီးဦးအောင်ကြီးနှုတ်ထွက်ပြီးတဲ့နောက်မှာပြန်ကြ ాయి ဝင်ကြီးတေဦးရဲထွတ်ဖြစ်လာပါတယ်။ဒါဦးရဲထွတ်အနေနဲ့ကျွန်တော်တို့အခုလက်ရှိမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့ပြန်ကြ ాయి ဝင်ကြီးချာပြန်ကြ ాయి ဝင်ကြီးဌာနချာထဲမှာခုနနားလည်မှုလွဲပါလာပြီးတယောက်နဲ့တယောက်ယုံမှန်းတန်တရားတွေအားလုံးကိုဖြေလျှော့ဖို့ကျွန်တော်တို့ရည်ရွယ်ပြီးတော့မှဒီခြေလမ်းကိုစတင်လှမ်းတယ်လို့ယူဆပါတယ်။
အခုတော့ပြန်ကြ ాయి ဝင်ကြီးဌာနလက်အောက်ခံသတင်းနဲ့စာနယ်ဇင်းလုပ်ငန်းကထုတ် వే တဲ့ကြေမုံမြမအလင်းနဲ့New Life for Myanmar သတင်းစာကမြန်မာစာနယ်ဇင်းကောင်စီကနေပြီးတော့ထုတ်ပြန်ထားတဲ့စာနယ်ဇင်းကျင့်ဝတ်တွေကိုလေးစားလိုက်နာပါမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စာနယ်ဇင်းကျင့်ဝတ်နဲ့အညီအစိုးရပိုင်းသတင်းစာတွေကစတဲ့အဖွဲ့ဝင်တွေသတင်းတောက်တွေအနေနဲ့လည်းလိုက်နာဖို့ဆုံးဖြတ်ခဲ့ကြတဲ့အကြောင်းသတင်းနယ်စာနယ်ဇင်းလုပ်ငန်းကအထွေထွေမန်နေဂျာဦးရဲနိုင်ကအခုလိုပြောပါတယ်
။ဒီစာနယ်ဇင်းကောင်စီယာယီရဲ့ထုတ်ပြန်တဲ့ကျင့်ဝတ်တွေကကျွန်တော်သတင်းစာတွေအတွက်အထောက်အကူဖြစ်တယ်။ကျွန်တော်သတင်းတောက်တွေအတွက်လည်းအထောက်အကူဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကဒီကျင့်ဝတ်ကိုကျွန်တော်တို့လည်းလိုက်နာမယ်ဆိုပြီးကျွန်တော်တို့ကပြောချင်းဖြစ်ပါတယ်အဲ့တော့အခုလိုကျွန်တော်တို့ကအဲ့လိုလုပ်ရင်းရတယ်ကျွန်တော်တို့သတင်းတော့သတင်းစာတွေကနေတကယ်လို့မှောင်ယွင်းမှုတွေရှိလာပြီဆိုရင်ကျွန်တော်တို့ကတိုင်ကြားလာတဲ့အတိုင်းတာပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဒီကျွန်တော်တို့ရဲ့သတင်းစာကျင့်ဝတ်ပါတဲ့အတိုင်းပဲပေါ့အမှားပြင်ဆင်ခြင်းတို့ကျွန်တော်နောက်ကပြင်ဆင်ချက်ဖော်ပြခြင်းတို့ဒါမျိုးတွေကျွန်တော်တို့သူ့ရဲ့အတိတ်နဲ့ပေါ်မူတည်ပြီးလှုပ်သွားမယ်လှုပ်သွားရင်မှမဟုတ်ဘူး လာမကြည်နပ်ဘူးဆိုရင်စာနေကောင်းသင်းကောင်းစီယာယာကိုသူတင်းမီဒီယာဥပဒေရေအတိုင်းပဲဟိုပါဘောဖြည့်ရှင်းပေးရမယ့်ကိစ္စမျိုးဆိုလဲကျွန်တော်တို့စာနေစင်းကောင်းစီကခေါ်ယူတဲ့အတိုင်းပဲကျွန်တော်တို့ဘက်ကတောင်းရှိသူတွေကသွားမယ်ဟိုဘက်ကခုနမကြည်လဲတဲ့လူကသွားမယ်ဒီလိုမျိုးသွားမှာပေါ့နောက်ဆုံးမှတရားရေးကိုသွားမယ်ဆိုတော့ဟိုတနေ့ကတမတာကြီးနဲ့ဒီစာနေစင်းကောင်းစီယာယီနဲ့တွေ့တဲ့အတိုင်းပါပဲအဲ့အတိုင်းကိုကျွန်တော်တို့ကဆက်လက်လိုက်နာအကောင့်ထဲပေါ်ခြင်းပဲဖြစ်ပါတယ်ခင်ဗျာ
စာနယ်ဇင်းကျင်းဝင်းနဲ့မကိုက်နေတဲ့ရေးသားဖော်ပြချက်တွေတွေ့ရင်အရင်ဆုံးသတင်းနဲ့စာနယ်ဇင်းသတင်းဌာနကျေးမုံမြမအလင်းနဲ့ New Life for မြမကစာတဲမှုချုပ်တွေကိုဆက်သွဲတိုင်ကြားနိုင်ပါတယ်။ဒီလိုပဲမြမနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကလည်းသတင်းချက်လက်ပိုင်းဆိုင်ရာကျင်းဝင်းပိုင်းဆိုင်ရာကိစ္စတွေအငင်းပွားမှုတွေဖြစ်လာရင်ဝင်ရောက်ဖြေရှင်းပေးဖို့ကိုလည်းတမရနဲ့ဆွေးနွေးခဲ့တယ်လို့ဦးစောတထွေးကဆိုပါတယ်
။စာနယ်ဇင်းကောင်စီရဲ့အဓိကလုပ်ငန်းတာဝန်ကကျွန်တော်တို့က engagement လုပ်တဲ့တာဝန်ပါ။ကျွန်တော်တို့က punishment ပေးတဲ့အဖွဲ့အစည်းမဟုတ်ပါဘူး။အကယ်၍ကျင်းဝင်းနဲ့ပတ်သက်ပြီးတော့နှစ်နာရီတူကတိုင်ကြားမယ်ဆိုရင်တော့စတင်ပြီးတော့ဒီတည်င်းကိုရေးသားတဲ့နေရာမှာတာဝန်ရှိတဲ့သူနဲ့နှစ်နာရီလူနှုတ်ကိုတွေ့ဆုံစီပြီးတော့မှအပြန်လည်ညှိနှိုင်းဖို့ပဲစာနယ်ဇင်းကောင်စီကဆောင်ရွက်ပေးပါပါ။အဲဒီညှိနှိုင်းဆောင်ရွက်မှုအပေါ်မှာတယောက်နဲ့တယောက်နားလည်မှုရပြီးတော့ပြဿနာပြင်းထန်သွားရင်ကျွန်တော်တို့ရဲ့တာဝန်ယူတဲ့အပိုင်းကဏ္ဍအောင်မြင်တယ်လို့ပြောမှဖြစ်ပြီးတော့သူတို့သဘောမတူလို့သူတို့အနေနဲ့မကျေနပ်လို့တရားရုံးကိုကျွန်တော်တို့ရောက်သွားမယ်ဆိုတော့ဒါကကျွန်တော်တို့နေဒီတာဝန်ကိုမထမ်းဆောင်နိုင်ဘူးလို့ပြောလို့ရပါတယ
်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေထုတ်ပြန်တဲ့စာနယ်ဇင်းကျင့်ဝတ်ပါအချက်လက်တွေကိုလေးစားလိုက်နာဖို့ကျင့်ဝတ်ပိုင်းဆိုင်ရာလိုက်နာရမယ့်အချက်တွေကိုအစိုးရပိုင်းသတင်းစာတွေမှာသတင်းရေးသားနေတဲ့သတင်းတောက်တွေထံကိုပေးဖို့အကြောင်းကြားနေတယ်လို့သတင်းကျင့်ဝတ်ပိုင်းဆိုင်ရာသင်တန်းတွေကိုလည်းပို့ချပေးဖို့စီစဉ်နေတယ်လို့သတင်းနယ်စာနယ်ဇင်းတာဝန်ရှိသူကပြောပါတယ်ရှင်
။မဆုမမရှင်Tomorrow VOA မြန်မာပိုင်းကတိုက်ရိုက်ထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမြန်မာစံတော်ချိန်ည9နာရီမှတင်ဆက်မှာမို့သောရရှင်ကြီးစောင့်မျှော်ကြည့်ရှုကြပါလို့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပါနာရှင်။
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟားမတ်စ်အဖွဲ့ကြား82နာရီကြာအပြစ်ခတ်ရစရေးဒီကနေ့အင်္ဂါနေ့အစောပိုင်းမှာစတင်ကျုံးဝင်ခဲ့တယ်လို့ရေရှည်ပရိပခအဆုံးသတ်ရေးစစ်ဆန်ညှိနှိုင်းနိုင်မှုကြိုးပမ်းချက်တွေအရှိန်မြင့်လာနေပါတယ်အပြစ်ခတ်ရစရေးစတင်ပြီးနာရီပိုင်းတွင်မှာအစ္စရေးကဂါဇာမှာရှိတဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ဆုတ်ပေးပြီးဒီတပ်တွေကိုဂါဇာအပြင်ဘက်မှာပဲကိုကူကူခုခံကာကွယ်နေတဲ့အနေအထားနဲ့ပြန့်ချက်ချထားမယ်လို့ကြေညာခဲ့ပါတယ်အမေရိကန်နဲ့အာဖရိကပူးပေါင်းဆောင်ရွက်မှုပုံမှန်ခိုင်မာလာစေရေးအမေရိကန်သမ္မတဘရိုက်ဥပမာအစိုးရအဖွဲ့ကအာဖရိကအကြီးအကဲ50လောက်တက်ရောက်နေတဲ့ဝါရှင်တန်ကတောရဲကြားအာဖရိကညီလာခံအတွင်းမှာဆောင်ရွက်နေပါတယ်။တင်းလာနေညီလာခံဖွံ့ဖွဲမှာလုံခြုံရေး၊ကျန်းမာရေးတဘာဝပတ်ဝန်းကျင်အရေးနဲ့အာဂရိလိုက်စားမှုအပကိစ္စတွေအပါအဝင်အကြောင်းအရာတော်များများကိုထိတ်တိတ်ဆွေးနွေးခဲ့ကြပါတယ်။မြန်မာအစိုးရအနေနဲ့လူခွင့်ဆိုင်ရာအလေးထားဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုသွားမယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတူကပြောလိုက်ပါတယ်။ဒါအပြင်2015ခုနှစ်မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲတွေအတွက်ပြင်ဆင်နေတာတွေကိုလည်းလေ့လာမယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကသတင်းတောက်တွေကိုတင်းတင်းလာနေမှာပြောဆိုခဲ့ပါတယ်။ရုရှားလိုလာတဲ့ယူကရိန်းသဘုံတွေထိန်းချုပ်ထားရာယူကရိန်းအရှေ့ပိုင်းဒေါညက်စ်မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ပြင်ဆင်မှုတွေလှုပ်ဆောင်နေပြီလို့ယူကရိန်းကာကွယ်ရေးကောင်စီကပြောဆိုလိုက်ပါတယ်။ဒေါညက်စ်မြို့ဟာဆိုရင်ယူကရိန်းဆိုရစီကနေခွဲထွက်ပြီးကိုပိုင်အုပ်ချုပ်ခွင့်ယာယီကျိုးပန်းနေကြတဲ့ရုရှားလိုလာသူယူကရိန်းခွဲထွက်ရေးသမားတွေအခိုင်အမာခြေကုပ်ယူထားတဲ့နောက်ဆုံးမြို့လည်းဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာပြောခွင့်ရအန်ဒရီယာလက်စ်ကိုကအသေးစိတ်ထုတ်ဖို့ပြောဆိုတာမျိုးတော့မရှိပါဘူး။
ကျေးဇူးပါပဲကိုအောင်ရေဒီညအစီအစဉ်ထုတ်လို့ရေးမှုကတော့မတ်ဆူမွန်ပါရှင်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုနောက်ထပ်2နာရီကြာမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော် VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.